ီတရင်ပါတမှုတတပြောစကားကဏ္ဍမှာစီစဉ်တင်ဆက်ထားတဲ့အကြောင်းအရာရဲ့နောက်ခံအဖြစ်2012ခုဇူလိုင်လ6ရက်နေ့ညနေ6နာရီ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့မသိန်းတီတီဆက်သွယ်မင်းမြန်းထားတဲ့သတင်းတစ်ပုဒ်ထဲကနေအရင်ဆုံးကောက်နှုတ်တင်ပြပေးကြပါမယ်2009ခုနှစ်ရွှေဝါရောင်တန်ကလှုပ်ရှားမှုမတိုင်ခင်အဖမ်းဆီးခံရပြီးတော့ခန်းတီထောင်မှာထောင်ဒဏ်10နှစ်ကျော်အကျဉ်းချနေသူကုံစင်းနှုံးကျဆင်းရီတောင်းဆိုဆန္ဒပြမှုခေါင်းဆောင်ကိုထင်ကျော်သူ့ရဲ့လေကောင်းယောဂါကိုကုသဖို့ခန်းတီထောင်ကနေခန်းတီဆေးရုံကိုရောက်ရှိစဉ်မှာအနိုင်ကျင့်ခံရမှုကြုံတွေ့ရပုံကိုဇနီးဖြစ်သူမတန်တမ်းမော်ကအခုလိုပြောပြခဲ့တာပါ။အ
ဲမနေ့ပိုင်းရောက်တော့သူ့ကိုတန်ကျိုးချီဖို့ပြောတော့အဲသူတရားဝင်ဆေးလာကူတဲ့လူနာတယောက်ပေါ့တန်ကျိုးမချီပါနဲ့ဆိုပြီးတော့ပြောတော့သူတို့ရှင်းပြတော့တန်ကျိုးမခတ်ဘူးပေါ့မခတ်တော့ည10နာရီလောက်ကျတော့မြို့နယ်မှုဦးမင်းကျိုင်ဒုရဲမှုပေါ့6ရောက်သူနဲ့အဖွဲ့ဒီရေရိုးအဝတ်စားရည်နဲ့ပဲဝင်လာပြီးတော့ဒီနိုင်ငံရေးအကျဉ်းသားဘယ်လိုလဲပေါ့ဘယ်မှာလဲလို့ပြောတော့ဘာကြောင့်တန်ကျိုးမခတ်ရလဲဆိုပြီးတော့ကိုထင်းကျော်လုံချုံရေးစောင့်နေတဲ့ဒုရဲအုပ်မျက်နှာကို5 6ချက်ဖိုးလိုက်တော့ခါနှခမ်းတွေပါကြီး꽌ပြီးတော့သွေးတွေပါကြီးထွက်ကောတခါသူ့ကိုလုံချုံရင်းစောင့်နေတဲ့ဦးမြင့်လိုင်ဆိုတခါတန်ကျိုးချီဖို့ပြောတော့တန်ကျိုးငုံချီနေတော့မှတန်ကျိုးချီတာအတုံးမကြဘူးဆိုပြီးတော့ခြေထောက်နဲ့စောင့်ကန်လိုက်တယ်ပေါ့စောင့်ကန်ပြီးတန်ကျိုးကိုလည်းစောင့်ဆွဲကိုတင်ကျော်ခြေထောက်ကိုလည်းစောင့်ဆွဲပြီးတော့ဒီလိုခက်ကြတယ်ဆိုပြီးတန်ကျိုးကိုခက်ကြမ်းကြမ်းခက်ပြီးတော့တော့ပါတင်းသွားပြီးတော့ဘလူးမှမဖြုတ်ပေးရဘူးဆိုပြီးတော့ဆဲဆိုတယ်အဲ့လိုမျိုးသူ့အတွက်နဲ့ပတ်သက်ပြီးတော့ဒီရဲရဲလည်းအထိုးခံရဟိုသူ့ကိုလည်းခက်ကြမ်းကြမ်းရဲရဲဆန်ဆန်လှုပ်ခံရတယ်ဆိုကိုတင်ကျော်တော်ပြီးဆေးကုသမှုမယူဘူးဆိုပြီးတော့ခုနှစ်ရက်နေမှခန်းနီထောင်ပြန်သွားတာ
တခါပြီးခဲ့တဲ့ဇွန်လ1ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကဒုသမရတီဟာသူရဦးတင်အောင်မြင်ဦးနဲ့တွေ့ဆုံစဉ်မှာနိုင်ငံရေးအကျဉ်းသားတွေအတွက်စိုးရင်ပူပန်ကြောင်းပြောဆိုတဲ့အခါမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဘူးလို့ဦးတင်အောင်မြင်ဦးကပြန်လည်ပြောဆိုခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မုံရွာအချင်းထောင်မှာထောင်ဒဏ်17နှစ်ကြာခံနေရသူ88မျိုးဆက်ကျောင်းသူမတ်နိုဘယ်အေးကဦးတင်အောင်မြင်ဦးရဲ့ပြောကြားချက်ကိုကန့်ကွက်တဲ့အတွက်အခုအခါမိသားစုကသူ့ကိုလာပြီးထောင်ဝင်စာတွေ့ဆုံခွင့်ပိတ်ထားခံရပါတယ်2012ခုနှစ်ဇူလိုင်လ13ရက်နေ့ည9နာရီ VOA မြန်မာပိုင်းကလွှင့်ထုတ်ခဲ့တဲ့မတင်းသီရိကပဲမတ်နိုဘယ်အေးရဲ့မိခင်ဒေါ်အေးမြင့်တန်းနဲ့ဆက်သွယ်မေးမြန်းထားတဲ့သတင်းတွေကနေကောက်နှုတ်တင်ပြပေးပါစေ
။နိုဘယ်ကနေပြီးတော့သမရဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေါ့နော်။ဒုတိယသမရတီဟသူရဦးတင်အောင်မြင့်ဦးနဲ့နိုင်ငံရေးဝန်ကြီးဦးဝနမောင်လင်းတို့ကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိပါဘူးလို့ပြောတာဟာနော်သူတို့ဟာကျရှိအခြေအနေပကတိအခြေအနေတွေကိုမျက်ကွယ်ပြုပြီးပြောင်းလဲတာဖြစ်တယ်။အားအကြောင်းမို့လို့နိုင်ငံရေးအကျဉ်းသားမြန်မာနိုင်ငံမှာမရှိဘူးလို့ပြောတဲ့ပြောကြားချက်တွေကိုတလအတွင်းမှာပြန်လဲရုပ်သိမ်းပေးပါ။အကယ်၍တလအတွင်းမှာပြန်လဲမရုပ်သိမ်းဘူးဆိုရင်သူ့အနေနဲ့ဆက်လက်ပြီးကန့်ကွက်သွားရမှာဖြစ်တယ်ဆိုတဲ့သဘောထားပါတဲ့စာ။အဲ့ဒီစာကိုအဒီစီကိုမိတ်တူပို့လိုက်တယ်။စာရေးပေါ်လည်းရလဲသူ့လည်းရင်။နောက်အဒီမိတ်တူကလည်းသူ့လည်းရင်။နောက်စာရေးပေါ်မှာထောင်ပစိတ်တွေပါတယ်။ထောင်မှုမှလက်မှတ်ပါတယ်
။မတ်နိုဘယ်အေးဟာကိုတင်ကျော်လိုပဲ2009ခုနှစ်တန်ခါလှုပ်ရှားမှုမတိုင်ခင်မှာအမျိုးသားညီလာခံကိုစန့်ကျင်တဲ့ပုံမှန်နဲ့ဖမ်းဆီးခံခဲ့ရပြီးအခုအခါထောင်ဒဏ်17နှစ်ကြာခံနေရသူဖြစ်ပါတယ်။အခုတော့1989ခုနှစ်ကနေ1995ခုနှစ်အထိ6နှစ်တစ်ကြိမ်နဲ့1996ကနေ2010အထိ14နှစ်တစ်ကြိမ်စုစုပေါင်းထောင်ဒဏ်20ကိုလျှော့ရမရှိကြာခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟုကော်မတီဝင်ဗိုလ်ကြီးဟောင်းဦးဝင်းထိန်နဲ့ဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတင်ပြပါစေ။ဦးဝင်းထိန်ခင်ဗျာအခုကျွန်တော်တို့မြန်မာအစိုးရအသစ်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်မှာနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်တဲ့ issue ဟာပေါ်ထွက်လာပြန်ပါတယ်။ဦးဝင်းထိန်ကမကြသေးခင်ကအမေရိကန်ပြည်ထောင်စုကွန်ဂရက်ရဲ့အထက်လွှတ်တော်ဟာအရီဇိုနာပြည်နယ်ကိုစားပြုအမတ်ဂျွန်မက်ကိန်းရောက်လာတဲ့အချိန်မှာနိုင်ငံရေးအကျဉ်းသားဒီနဲ့ပတ်သက်တဲ့ကိစ္စရပ်မျိုးစုံကိုဦးဝင်းထိန်ဦးဆောင်ပြီးတော့ဆွေးနွေးခဲ့လို့ကျွန်တော်တို့သိရပါတယ်။ဒီအကြောင်းကိုကျွန်တော်တို့နည်းနည်းရှင်းပြပေးပါ။အဲ
အဲ့ဒီကိစ္စလေးမပြောကြခင်မှာဟုတ်ငင်းပွားနေတဲ့နိုင်ငံရေးအကျဉ်းသားမရှိဘူးဆိုတဲ့စကားနဲ့ပတ်သက်လို့ထိတ်ဆုံးအပ်စပြီးတော့မှဥဒါဝါဒပြောနေတဲ့ပုံစံကြီးကျွန်တော်ပြောချင်တာကတိုင်းနိုင်ငံရေးကျင်းသားမရှိဘူးလို့ပြောတယ်ဥပဒေချုပ်ပေါက်နေတဲ့လူတွေပဲပြောတယ်ဒါပေမဲ့အဲ့လိုနီးနဲ့ထောင်ချတဲ့လူတွေကိုအကျဉ်းသားတိုင်းရသင့်ရတတ်တဲ့ချော့ရဲ့မပေးတာဘယ်သူတွေလဲလို့မေးလိုက်လို့ချင်းကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးချတဲ့လူတွေသားလဲချော့ရဲ့မပေးတာကြာနေတဲ့တကူဓမြကပိုက်နိုင်ပြည်စားအကုန်လုံးကအစိုးရသတ်မှတ်ထားတဲ့ဂျင်းမဲ့လျတိုင်းသတ်မှတ်ထားတဲ့ချော့ရဲ့ရတယ
်
အနည်းဆုံးတစ်လက်မှ၄ရက်ရတယ်အခုကျွန်တော်တို့နိုင်ငံရေးကျင်းသားမဟုတ်ဘူးလို့ဆိုတဲ့လူတွေကြတော့တရမမရပဲနဲ့ခုနှစ်ကြတဲ့ကောင်ခုနှစ်အပြည့်နေဆယ်နှစ်ကြတဲ့ကောင်ဆယ်နှစ်အပြည့်နေအဲ့လိုနေရတဲ့ဟာကဘာသဘောလဲဆိုတာ တစ်ချက်ပြောချင်တယ်မစ္စတာဂျော်မက်ကင်းနဲ့ကျွန်တော်တို့တွေ့တာကျွန်တော်တယောက်တည်းမကဘူးလေကျွန်တော်အနေရီကစကိုင်းတိုင်းဥက္ကဋ္ဌမင်းကြီးကျော်ဆန်းပါတယ်နောက်ပြီးတော့ကိုဇေယျတော်ပါတယ်ဟိုဂီတပညာရှင်ပေါ့
ဟုတ်ကဲ့
နောက်ပြီးတော့နောဦးလာပါတယ်နောက်ပြီးတော့ဘူကြီးဟောင်းလေတပ်ဘူကြီးဟောင်းဇော်ညွန့်ပါတယ
်ဟုတ်ကဲ့
နောက်အနေရီကလူငယ်ကိုသိန်းစွေပါတယ်အလုံးကတော့ကိုကန္နာကိုပြောကြတာပေါ့ပြောတဲ့ခါမှာကျွန်တော်ကလည်းဟိုအားလုံးစုပေါင်းလို့ရှိရင်နှစ်20ကျော်ကြားတဲ့ကိစ္စနဲ့ပတ်သက်လို့ဂျော်မက်ကင်းကတော်တော်အားတင့်သွားတယ်စိတ်မကောင်းလည်းဖြစ်သွားတယ်အဲ့တော့ခုနကတော့ကိုရော်နီရင်းပြောတဲ့ကိစ္စတွေကိုပြန်ပြောရမယ်ဆိုရင်တော့ဒီ1996ခုနှစ်အောက်တိုဘာစပြီးတော့မှ ICRC ဝင်ရတဲ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံရေးကျင်းသားတွေရဲ့အခြေအနေတွေရောတခြားရာဇဝတ်သားတွေရဲ့အခြေအနေရောထောင်နေမှာတဖြည်းဖြည်းနဲ့စာဝတ်နေအနေအထားလေးတွေပိုကောင်းမွန်လာတယ်ကျမ်းမိုက်ဆောင်ရှောက်မှုတွေပိုကောင်းမွန်လာတယ်နောက်ထောင်ထဲမှာရှိတဲ့မတရားမှုတွေပိုပြီးတော့ပြေလျော့လာတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီထောင်ဝန်နှန်းတွေအများစုကမကြိုက်ကြဘူး။ဘာကြောင့်မကြိုက်လဲဆိုလို့ရှိရင်အစဉ်ဆက်အကျဉ်းသားမှန်မများကိုဖိနှိပ်ပြီးတော့မှအများထုတ်တဲ့ဝန်နှန်းအများစုရှိတာကိုအခုလည်းပဲမပြောင်းလဲပါဘူး။အဲ့ဒီပုံစံတွေကရှိတော့ဒီ ICR ရောကျွန်တော်တို့အခွင့်အရေးတွေပို့ပို့ပြီးတော့ပေးရတာကိုသူတို့မကြည့်ပြီးဘူး။နောက်ပြီးတော့သူတို့မတရားလုပ်တာတွေကိုဖော်ထုတ်တဲ့အတွက်ကြောင့်မို့ခားတဲ့လူတွေများတယ်။အဲ1996ခုနှစ်မှာ ICRC ဝင်ပြီးတော့2005မှာ ICRC ရင်းထောင်လေးကိုမဝင်ရတော့ဘူး။အဲဒီမဝင်ရတဲ့နောက်ပိုင်းကစပြီးတစပို့ဆိုးလာတဲ့အခါမှာနောက်ဆုံးထောင်ပိုင်းနေနောက်ပြီးတော့မှအဲဒီမှာအရင်ကထောင်လိုက်အခုတော့ SD အဲဒီပုံကူတွေကအကျဉ်းသားတွေကိုသူတို့လိုရင်လိုသလိုတမျိုးမလိုရင်မလိုသလိုတမျိုးဆက်ဆံတယ်ဆက်ဆံတဲ့အခါမှာခုနပြောသလိုပေါ့ဒီခန်းကြီးမှာကြတော့ကိုထင်ကျော်ကိုမတရားဆက်ဆံတဲ့ရဲမှုနဲ့ပတ်သက်လို့ကိုရင်းရောတုတ်ပြန်တာကျွန်တော်တော့မှန်တယ်လို့ထင်တယ်ကျွန်တော်လည်းထောက်ခံတယ
်ဟုတ်ကဲ့
အဲကြောင့်လဲဆိုလို့ရှိရင်ဒါတရားလက်လွတ်လုပ်တာကိုတရားစောင့်ရမယ်လို့ကတရားလက်လွတ်လုပ်တာကိုကိုရင်းရောတုတ်ပြန်တဲ့ဥစ္စာဒါတဘာဝလည်းကြတယ်ဘာကြောင့်တဘာဝကြလို့ဆိုရင်အဲ့လိုမျိုးကခံနေမယ်ဆိုလို့ရှိရင်တို့ကတိတိတိပုတ်ပုတ်ဆိုးလာမှာဒါကဆက်ဆံရေးပေါ့နောက်ပိုင်းမှာဒီအကျဉ်းသားတွေပေါ်မှာငွေကြေးရအမြတ်ထုတ်တာတွေအများကြီးပဲအများကြီးပြောလို့မဆုံးဘူးကျွန်တော်ကမြန်မာထောင်မိတ်လာထောင်အင်းစိန်ထောင
်
မန္တလေးထောင်ကစားထောင်မှနေခဲ့တဲ့ခါကျတော့ထောင်ဝန်နှန်းနေထောင်မှုထောင်ပိုင်းနေနေထားဒီကျွန်တော်ကောင်းကောင်းနားလဲမြန်မာထောင်မှကျုံခဲ့တဲ့ထောင်ပိုင်းဦးတောင်းညွန့်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးကျင်းသားတွေအရင်ကပေးထားတဲ့ခွင့်ရဒဇာဒဇာဒဇာပြည့်နေတဲ့ခါကျတော့ကျွန်တော်ကသာမန်ယူပစက်နဲ့တင်ပြတာကိုသူမခံနိုင်တော့ဘဲနဲ့ကျွန်တော်ကျတော့ထောင်ပြောင်းမလိုက်တယ်အဲ့လိုပဲမန္တလေးထောင်မှလည်းခြားစားမှုကအကြီးအကျယ်ဖြစ်တဲ့ကိစ္စအားလုံးနဲ့ဝိုင်းတိုင်ရမှာပေါ့လေကျွန်တော်ကိုယ်တိုင်ကလည်းအဲ့ဒီမှာရှိတဲ့SB သူနာမည်နာမည်တောင်မေ့သွားပြီအဲ့ SB ရပုဂ္ဂိုလ်ခေါ်ပြောရဲဘယ်လိုလူတွေကဘယ်လိုပတ်စံညှင့်နေလဲထောင်ထဲမှာရောက်တဲ့ဒုက္ခတွေတွေကိုသူတို့ပတ်စံကြည့်ပြီးတော့အမြတ်ထုတ်နေတယ်ဆိုတာကိုပြောလဲပြောပြီးတော့နောက်တစ်ပတ်ကျတော့ကျွန်တော်ကစားထောင်ပြောင်းလိုက်တာပဲဒါသူတို့ရဲ့ဤဒီဟာတစ်ခုပေါ့
ဟုတ်ကဲ့ဒီကိစ္စလေးမစ္စတာဂျော်မက်ကိန်းနဲ့တင်ပြပြီးတဲ့အခါမှာသူကအကြံဉာဏ်ပေးတာရှိပါသလားဘလို့ဆက်ပြီးတော့လုပ်ရင်ကောင်းမလဲဥပမာအဖြစ်သူသွားပြီးတဲ့နောက်ပိုင်းမှာအခု ICRC ပြန်ဝင်ခွင့်ရလာတယ်ဒါလည်းပဲအကျဉ်းသားတွေနဲ့တော့တွေ့ခွင့်မရသေးဘူးဒီထောင်ထဲမှာရှိတဲ့ facility တွေလိုက်လံစစ်ဆေးတာပဲရှိတယ်ပေါ့အဲ့ဒီခါကျတော့အဲ့ဒီ Mr. Jomel Kane နဲ့ဒီဘလို့ရှေ့ဆက်လုပ်မလဲဆိုတာကိုဆွေးနွေးခဲ့တဲ့အပိုင်းလေးကိုလည်းတစ်ချက်ကျွန်တော်တို့ပြန်ရှင်းပြပြပါဦ
း Mr. Jomel Kane ကိုကျွန်တော်ကဝိုင်းပြီးတော့မှထောင်ထဲမှာကြုံရတဲ့အတွေ့အကြုံတွေညှင်းဆဲတာတွေပတ်စံဖြစ်တာတွေပြောတဲ့အခါမှာအနှစ်ချုပ်ကICRC အဖွဲ့အကျဉ်းဆောင်တွေဝင်ဝင်မရတဲ့အချိန်ကစပြီးတော့ဒီအက္ခဆဝန်ထမ်းတွေကအကျဉ်းသားတွေကိုဇာဇာဇာဖိနှိပ်မှုပုံများတဲ့အတွက်ကြောင့်မလို့ ICRC ထောင်တွေကိုဝင်ခွင့်တက်ဆိုင်ရာသို့ဟာကိုတိုက်တွန်းပါလို့ကျွန်တော်တို့ကတင်ပြတဲ့အခါမှာဂျော်မက်ကင်းကသူ့ရဲ့ဒရင်ထုတ်ပြန်ချက်မှာလည်းသို့ဟာကို ICRC အကျဉ်းထောင်တွေကိုပြန်ဝင်ခွင့်အတွက်ခွင့်ပြုဖို့တိုက်တွန်းတယ်လို့ကျွန်တော်ဖတ်လိုက်ရတယ်ဖတ်တဲ့အခါမှာအခုသို့ဟာနေပြီး ICRC ကိုထောင်တွေဝင်ဝင်ပေးတာကတော့ဒါအပေါ်ရန်ရောပါနှစ်သာရမရှိပါဘူ
းဟုတ်ကဲ့
ဂျော်မက်ကင်းပြောလို့လုတ်ပေးတဲ့သဘောပေါ့ဒါပေမဲ့ကျင်းသားတွေခံရတဲ့ကိစ္စတွေကိုသတိချတိမှသာလေနိုင်ငံရေးကျင်းသားရောရာဇဝတ်ကျင်းသားတွေရောအနေထားပို့ပြီးတော့ကောင်းလာမှာပါအထူးသဖြင့်ကျင်းစခန်းတွေအကျဉ်းစခန်းတွေမှာရေးဆက်ခိုင်းနေတာတွေအထူးသဖြင့်စစ်ပေါ်တာရေးဆက်ခိုင်းနေတာတွေကမကြောက်မနာတာကျွန်တော်ဗုဒ္ဓဘာသာပမာလူမျိုးတွေအချင်းတောင်မကြောက်မနာတာတွေအခုအက္ခဆာရှင်ကျုပ်တို့ဘာလို့လဲကြီးကြီးတွေရှောက်ပြောတာပေါ့လေအလုပ်တွေလုပ်ပြနေဥမာဇာဝထုတ်တာတို့ဥညာနေတာကိုထောင်ထဲဝင်ပြီးတော့ဖြစ်တာတို့ဆိုတာဒါတွေကောင်းပါတယ်ဒါပေမဲ့ကောင်းပေမဲ့ထောင်ထဲရောက်တဲ့ဒုက္ခတွေရဲ့သောဝနေနဲ့နေထိုင်မှုကိုဗုဒ္ဓဘာသာပီပီရေမစရာတရားနဲ့ဆက်ဆံမှုကြတော့အဝေးကြီးလိုပါသေးတယ
်ဒီအကျဉ်းသားတွေကိုရှေ့တန်းမှာစစ်ပေါ်တာအဖြစ်အသုံးပြုနေတာနဲ့ပတ်သက်ပြီးတော့ပဲဇူလိုင်လ13ရက်နေ့ရပဲနယူးယောက်အခြေစိုက်လူခွေရေးစောင့်ကြည့်လေးလာရေး Human Rights Watch အဖွဲ့ကြီးကနေပြီးတော့မှ Dead Man Walking လို့နာမည်ပေးထားတဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ဒီပမာပြည်နဲ့ပတ်သက်ပြီးတော့သူတို့ကဒီရှေ့တန်းကိုစစ်ပေါ်တာအဖြစ်ရောက်ရှိလာပြီးမှသူတို့က တွေ့ရှိတာကိုသူတို့ကရေးတာဥဝင်းထိန်တို့ကကြတော့အထဲကနေပြီးတော့မှတခါတည်းဒီလိုမျိုးစစ်ပေါ်တာကိုဘလို့ရွေးတယ်ဘလို့မျိုးမဲလုံးပေးတယ်သို့မဟုတ်လိန်ညာလှည့်ပြားပြီးတော့ခေါ်ထုတ်သွားတယ်စသည်ဖြင့်ပေါ့နော်အထဲကနေပြီးတော့စစ်ပေါ်တာအဖြစ်လိုက်ပါသွားရတဲ့လူတွေသူတို့ရဲ့ဆန္ဒရှိသလားမရှိဘူးလားဒါမှမဟုတ်ဘလို့စနစ်မျိုးနဲ့မလိုက်မနေရခေါ်သလားအဲ့ဒီအခြေအနေမျိုးလေးတွေကိုရှင်းပြပေးပါခင်ဗျာ
ချို့ထောင်နေမှာတော့စစ်ပေါ်တာလဲလို့ရှိရင်ဘလို့ခွေးစိခံစားမယ်ဆိုပြီးမဲလုံးပေးပြီးတော့ပြောတာရှိတယ်တချို့ထောင်နေကြတော့ဘာမှမပြောဘဲနဲ့နှစ်တို့ကြတဲ့နှစ်နှစ်သုံးနှစ်နောက်တစ်ခုက၄-၅နှစ်ကြတဲ့လူတွေဆိုလို့ရှိရင်လွတ်ခါနီးရှစ်လတစ်နှစ်လောက်နေတဲ့လူတွေကိုတောက်ခံငယ်ကခေါ်သွားပြီးတော့သူတို့အထူးသဖြင့်ပို့တာတော့ KMB နဲ့မွန်ပြည်နယ်နေဆက်မှာလှုပ်ရှားနေတဲ့စစ်ခန်းတွေပို့တယ်နောက်ပြီးရွှေချင်းကြောက်ကြီးပဲအရှိပဲစခန်းတွေမှာပို့တယ်ပို့တဲ့အခါမှာထောင်ထဲမှာနေတုန်းကပြန်လာတဲ့ကျင်းသားလေးရှိကကြားတာပဲအပြင်ရောက်မှကြားတာကရှစ်တန်းစစ်ပေါ်တာပါသွားပြီဆိုတာနဲ့အဲတက်မတော်သားတွေကစစ်ပေါ်တာတွေကိုနိုင်ရင်နိုင်စားတော့ကောင်းမမကျွေးဘူးအဝစားကောင်းမမပေးဘူးဒီကြားထဲမှာတိုက်ပွဲဖြစ်လို့ရှိရင်သေးတယ်ပြုတယ်ရဲရဆက်ခိုင်းတာငတ်ပြတ်နေအောင်ခိုင်းတာစစ်ဘောဓာသွားလို့ရှိရင်90ရာခိုင်နှုန်းကျော်လောက်ကထိခိုက်လို့သေးတာရှိတယ်နာဖျားမကျန်းဖြစ်လို့သေးတာရှိတယ်ဆံကရင်ကဖြစ်ပြီးတော့သေးတာရှိပါတယ်အဲ့ဒီပေါ်ဓာတွေကိုသူတို့ပြီးလို့စစ်စင်ကာလ6လ6လပြီးလို့ထောင်တွေကိုပြန်ပို့မယ်ဆိုရင်အဲ့ဒီပုံကိုယ်ကဝတ်ထည်ကုတ်ခုနဲ့ပြန်လာပြီးတော့ထောင်ကဝေတဲ့ခမင်းတောင်မှတဟုတ်ပါလားဆိုပြီးတော့နတ်တို့ဓာတ်လို့စားရတဲ့ဘဝမျိုးဘာကြောင့်နတ်တို့ဓာတ်ကိုထင်ရတယ်လို့ဆိုရင်ရှေ့ထဲမှာငတ်ငတ်ပြတ်ပြတ်နဲ့သိဆံသဘောမျိုးနေကြတာတွေ
မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားများပြည်မှုဆိုင်ရာအကျဉ်းသားများအပိုင်းနှစ်ကိုတော့နောက်သတင်းပတ်စနေနေ့မနက်ခင်းနဲ့ညနေခင်းတွေမှာဆက်ပြီးထုတ်ပြန်ပေးသွားပါမယ်။စောင့်မျှော်နားဆင်ကြပါ။ကျွန်တော်ရော်နီဂျိမ်းပါ။